ဒီနေ့မြန်မာနေ့1389ခုသတင်းကြော်လန်စံ10ရက်ခရစ်နှစ်2019ခုနှစ်သတင်းမာလာ30ရက်စနေနေ့မန္တလေးတိုင်းဒေသကြီးမြင်းဦးလွင်မြို့နယ်ပြင်သာစံပြကြီးရောချမ်းမြေမြေရေးတာကြောင့်တွင်မှာချမ်းပြစေရန်သတိပဋ္ဌာန်အကျဉ်းတွေကိုကျင့်ကြံပွားများကျူစွာအားထုတ်နေကြတဲ့ယဟန်ရှင်တို့ယောဂီတော်ရှင်တို့အားဟောကြားအပ်သောပုဂ္ဂိုလ်လေးပါတရားတော်ပုဂ္ဂိုလ်လေးပါတရားတော်ဟုတ်လားလောကမှာပုဂ္ဂိုလ်လိုပဲပြောပြောတရားဝါလိုပဲပြောပြောပေါ့လေအနန္တမရေမတွက်နိုင်အောင်များပြားတယ်ဟုတ်တယ်တကယ်နော်တတ္တဝါတွေကအလွန်များပြားတယ်အလွန်များပြားတဲ့အတွက်ကြောင့်တတ္တဝါဘယ်နှခုရှိတယ်ဘယ်နှယောက်ရှိတယ်ဘယ်နှကောင်ရှိတယ်လို့ဘယ်သူမှမရည်တွက်နိုင်ဘူးဒီပွက်စစ်ခုံလေးတုံးကိုကြည့်ကြည့်လေဒီနမတကတရေတွေ့တယ်လေပွက်စစ်တွေတန်းပြီးသွားတယ်ဒါတုံးလေးကနေထွက်လာတဲ့ပွက်စစ်လေးအများကြီးပဲစုံမစုံနိုင်ဘူးတခါလေအတန်းညံ့သွားတယ်ယောဂီတို့တွေ့ဘူးလားညင်းလားမြင်ပါလားအဲ့ဒါကြီးတွေ့တော့ဆရာကြီးညင်းတော့မိမိစိတ်တွေများဘယ်လိုများအတိတရားတွေဝင်လာရလဲအာတို့တန်တန်ယုတ်တရားနန်တရားတွေလေဒီလိုပဲအစဉ်တန်းကြီးဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့မပြက်ဖြစ်ပြက်နေတဲ့ရုပ်နာအစဉ်အတန်းကြီးပါလားလို့များစိတ်ကလေးမှာစိတ်ကူးလေးမပေါ်ဘူးလားပေါ်ဘူးလားလက်သမားကြီးကောင်းတယ်နော်ဘုညာရာတွေမြင်လို့ရှိရင်ခုနအဲတာဝေကလေးဖြစ်ဖြစ်သွားတယ်အဲ့ဒီပုစိတန်းကြီးကိုလေအမှုမမမဝိရဏီလမ်းကြီးလို့ရှိရင်လေတဒန်းကြီးလို့တဒန်းလေလို့ဒီလိုထင်ရတယ်ဒုချောင်းကြီးလို့တဒန်းလေလို့ဒီလိုထင်ရတယ်အဝိရဏီကြီးတာမန်ကြီးလိုက်ရင်လေအဲ့ဒါကအနာရောက်လို့တေချာကြီးတဲ့အခါကျတော့တဒန်းကြီးမဟုတ်ဘူးတကောင်ပြီးမှတကောင်တကောင်ပြီးမှတကောင်မလုပ်နေတာတန်းသွားနေတာတန်းသွားနေတာအဲ့ဒါတေချာကြည့်မှအနိကကြည့်မှဉာဏ်သိရနော်ဥပ္ပကြည့်လို့ရှိရင်တော့တခုတည်းတဏ္ဍနယ်ပဲဒီလိုသိရတယ်။ဓမ္မကြည့်လို့ရှိရင်လည်းတခုတည်းတဏ္ဍနယ်ပဲဒီလိုဉာဏ်သိရတယ်။အနိကတေချာကြည့်ပြီဆိုတဲ့အခါမှာတကောင်ချင်းသွားနေတာပဲတကောင်ပြီးတကောင်တကောင်ပြီးတကောင်အစမပြတ်လိုက်ပြီးသွားပြီးနေကြတာ။ဝိရုဒ္ဒနာယောဂိရုဒ္ဒနာမှာယုတ်တရားနန္တရားတွေရတယ်အဲပကတိမျက်စိနဲ့ကြည့်မယ်။တာမန်မျက်စိနဲ့ကြည့်မယ်ဆိုလို့ရှင်တော့အကောင့်ထဲကြီးလို့သူထင်ရတယ်။ဘုံတရံတက်ကြီးလို့သူထင်ရတယ်။အမျိုးသားဘုံတန်တံ၊အမျိုးသမီးဘုံတန်တံ၊အလူဘုံတရံ၊နတ်ဘုံတရံ၊တိရိစ္ဆာန်ဘုံတန်တံ၊အစာဥတွေဘုံတရံဒီလိုသတ်တဲ့ဖြင့်ဘုံတရံတက်အနေနဲ့ဒီလိုမြင်ရတာ။ဒါတမမျက်စိနဲ့ကြည့်တဲ့အကြည့်ပေါ့။ခုဝိပဿနာဉာဏ်မျက်စိနဲ့ကြည့်လိုက်တဲ့အခါကျတော့အဲ့ဒီလိုပုံသဏ္ဍာန်တက်ရဲ့လိုလည်းမရှိဘူး။ဟုတ်လား။အကောင့်အထည်အနေနဲ့လည်းမရှိဘူး။ ဘာရှိတော့ဆိုတော့ယုံနံဖြစ်ပြနေတဲ့ယုတ်အစဉ်နာအစဉ်ကြီးပဲရှိအဲ့ဒီဖြစ်ပြနေတဲ့ယုတ်အစဉ်နာအစဉ်ကလည်းတရားကြည့်သေးတိမ်မှုတွေတရားရှိသေးတိမ်မှုတွေနေလို့တကယ်ပုံတရံတရက်အရေးနမိတ်ကိုမရှိဘူးတဘာဝဒါပြောတာဓမ္မဆိုတာပြောတာတဘောပဲတဘာဝဆိုတဲ့ဓမ္မဆိုတဲ့တဘောကအတိတ်အတူတူပဲဓမ္မတရားဆိုတာလေတဘာတဘောသူတို့ကြိုးတိတ်ပဲထွက်တာတဘာဝကလည်းတဘောပဲထွက်တာတဘောတရားမျှပဲတဲ့ဘာမှအကောင်တည်းမရှိပုံတရံအရေးနမိတ်ရေလို့ရှိဘူးခုအေးတဲ့သဘောလေးပူတဲ့သဘောလေးတွေပဲယောဂီတို့စဉ်းစားကြည့်လေခုအသားလာထိလို့အေးတယ်ခုအသားလာထိလို့ပူတယ်ဆိုတော့ဒီအေးတက်ကလေးအပူတက်ကလေးဟာသဘာဝမျှပဲလေဘာမှဖြူတယ်မဲတယ်ဝရယ်ပိန်တယ်မရှိဘူးလေဒီမှာမြင်ရောမြင်ရလားမရဘူးပုံတရံတရံအနေနဲ့လည်းမတွေ့ရဘူးအရင်နှမိတ်အနေနဲ့လည်းမတွေ့ရဘူးဒါပေမဲ့အကူတော့ကူနေတယ်အေးတော့အေးနေတယ်တည်လို့မလားမှန်ပါပါသူကပုံတရံလည်းမရှိဘူးအရင်နှမိတ်ဆိုတာမရှိဘူးအဲအဲ့ဒီလိုပဲဒါကတည်သောတက်ကိုပြောတာအခြားတက်ကြီးတွေလည်းထုတ်ထုတ်ပဲပုံတရံတရံရလို့မရှိဘူးအရင်နှမိတ်ရလို့လည်းမရှိဘူးအဲ့တဘာဝသဘောတည်းပဲရှိတာမိကြီးလေးကိုလက်လေးနဲ့သွားကင်ကြည့်မိဘကိုလက်လေးနဲ့သွားကင်ကြည့်ကင်ကြည့်တဲ့ခါကျလက်ပါဖြစ်လာတယ်ပူတဲ့အချိန်ဟတ်တယ်ဒါမှအကောင်တည်းမရှိဘူးဘုဒ္ဓရံတတရေလို့မတွေ့ဘူးပူတော့ပူတာပဲလေဟုတ်တယ်မလားအပူငွေလေးအပူဓာတ်ကလေးပဲဘာမှလည်းမမြင်ရဘူးဘာမှလည်းမတွေ့ရဘူးအယောင်နေနဲ့လည်းမတွေ့ရဘူးတန်ထန်နေနဲ့လည်းမတွေ့ရဘူးအရင်နှမိတ်နေနဲ့လည်းမမြင်ရဘူးကူတော့လာပြီးတက်ကိုပူတယ်ဟုတ်ကဲ့လားအေးအဲ့ဒီပူတဲ့သဘောဟာအကောင်တဲ့ဘုံတရအရင်နှမိတ်မရှိသလိုအခြားတက်တရားလည်းဘုံတရတရအရင်နှမိတ်အရင်နှမိတ်ဆိုမရှိဘူးတဘာဝသဘောတရားကြီးကြီးတယ်ပဲအဲ့ဒီသဘောတရားကြီးစုစည်းပြီးထားတာယုတ်အစုနာစုအဲ့ဒီယုတ်နာစုကိုပဲနာသူတို့ဘာယောက်ျားမင်းမပုပ္ပတ္တဝါလို့ခေါ်သမုတ်နေကြတာအခေါ်များပဲတကယ်တော့ဘာမှဘုံတရမရှိနားလည်တယ်နော်အဲ့ဒီတဘာဝတရားလည်းပဲကဏလေးတည်မြဲနေတာမရှိဘူးအများရန်အချိန်နဲ့တည်တည်ဖြစ်ပြဲကြောင်းလွယ်ပြီးနေတာဒါနဲ့ပဲတဏ္ဏမျက်စိနဲ့ကြည့်လို့ရှိရင်တော့အပြည့်မစင်အမြဲတည်ပြီးနေတယ်လို့သူထင်ရတယ်။မေတ္တာယုတ်ခုယုတ်အတူတူပဲမနစ်ကယုတ်ဒီနေ့ယုတ်အတူတူပဲပြီးခဲ့တဲ့လကယုတ်နဲ့ဒီလယုတ်အတူတူပဲမနစ်ကယုတ်နဲ့ဒီယုတ်အတူတူပဲမနစ်ကယုတ်နဲ့ခုယုတ်အတူတူပဲဒီယုတ်ဒီယုတ်ပဲဒီစိတ်ဒီစိတ်ပဲလို့မထင်ရဘူးလားတရားမထုတ်ဝိပဿနာဉာဏ်နဲ့မကြည့်ရင်ဒီလိုပဲထင်နေကြတာမြင်နေကြအဲ့ဒါအမှားမြင်လားအမှားမြင်လားအမှားမြင်ပါဘူးအဲ့ဒါကိုပါဠိလိုပြောရင်ဝိဇ္ဇာအဝိဇ္ဇာလို့လည်းပြောတယ်အမှားမြင်လားအမှားသိတာအဝိဇ္ဇာလို့ခေါ်တယ်နော်မောဟလို့လည်းခေါ်တယ်အဝိဇ္ဇာဆိုတာနဲ့မောဟဆိုတာအတူတူပဲနော်မသိမှုအမှန်ကိုမသိမှုအမှားကိုသိမှုခုဝိပဿနာဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့ဒီယုတ်တည်နေနေတာအဲ့ဒီလိုမပြတ်မသိအမြဲတည်နေတာဟုတ်ကဲ့လားမှန်ပါပါဖြစ်ပြကြောင်းလွဲပြီးနေတာခဏကလေးတည်မြဲနေတယ်လို့မရှိဘူးအဘိဓမ္မာအနေနဲ့ပြောလို့ရှိရင်တော့ဥပ္ပတိပင်ဥပ္ပတိပင်ရှိတယ်လို့ဒီလိုဆိုတာပေါ့လေဥပ္ပဒရာကဖြစ်တာထီဆိုတာတည်တာဘင်းဆိုတာကပြတ်တယ်ယုတ်စိတ်ယုတ်မှလည်းဥပ္ပတိပင်စိတ်နာမှလည်းဥပ္ပတိပင်ဥပ္ပတိပင်ဒီလိုရှိတာအခု သို့သော်ထီဆိုတဲ့ထီတည်တန်းမှုဟာအချိန်နဲ့ပြောလို့မရဘူးအဲ့တော့မရှိဘူးလို့ဒီလိုသဘောထားရမှာပါလေတကယ်ယောဂီတွေအနေနဲ့ဆိုလို့ရင်ထီဆိုတဲ့အတရားရှာလို့ကိုမတွေ့ဘူးရတာဝိပဿနာဉာဏ်ဥရိယပြဉာဏ်နောက်ပိုင်းတော့ရောက်ပြီဆိုလို့ရှိရင်ဘူးပဲရှုလိုက်တိုင်းရှုလိုက်တိုင်းယုတ်ရှုလိုက်တိုင်းရှုလိုက်တိုင်းနာနေရနာနေအပေါ်မှာဘယ်လိုသိနေရတော့ဆိုလို့ရှိရင်ဖြစ်ပြီးပြတ်သွားပြီဖြစ်ပြီးပြတ်သွားပြီဖြစ်ပြဲလို့ပဲသိတယ်ဖြစ်တည်ပြဲလို့မရှိဘူးလေဟုတ်တယ်မလားဖြစ်ပြဲဥဒိယဆိုတာဖြစ်တာဝေယဆိုတာပြတ်တာအဲ့ဒီနေမှာထီတီထီဆိုတာမပါဘူးကြားလားနော်ဥဒိယဝေယဖြစ်ပြဲဟောညာနာသိတယ်ဖြစ်ပြဲလို့သိတယ်ညာဥဒိယပြညာဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ပြလိုက်ပြလိုက်ပြလိုက်ပြလိုက်ဒါပဲသိနေတာအဲ့ဒါဥဒိယပြညာလို့ခေါ်တယ်အဲ့ဒီညာတော့ရောက်ပြီဆိုလို့ရှိရင်ဘယ်ယုံနံတရားတွေရဲ့မမြဲခြင်းသဘောကမတင်ကြဘူးလားအဲ့ဒီလိုတင်တင်ကြကြပြင့်မှုပြင့်မှုတွေကိုသိတဲ့ညာကြတော့ဒါအမှန်သိညာလို့ပြောမလားအမှားသိညာလို့ပြောမလားအမှန်သိညာလို့ပြောပါဒါလေးကိုပါဠိလိုပြောတော့ဝိဇ္ဇာလို့ခေါ်တယ်ပညာဆိုတာနဲ့သူပဲညာနဲ့ညာဆိုတာနဲ့ဒါပဲဒီအသီးလေးကိုဒီအသီးလေးကိုပြောတာမျက်စိနဲ့မြင်သလိုကိုမြင်တာသိတာနော်စိတ်ကူးနဲ့စိတ်ကူးရင်ဒီလိုပေါ်လာတဲ့အပေါ်မျိုးမဟုတ်ဘူးသိတဲ့ဒီမျိုးမဟုတ်ဘူးမျက်စိနဲ့မြင်သလိုကိုရှုနေမှတ်နေရင်မြင်နေတဲ့အမြင်မျိုးကိုပြောတာနော်ဆင်ခြင်လို့သိလာတဲ့ဒီမျိုးပြောတာမဟုတ်ဘူးကြားလို့သိတဲ့ဒီမျိုးပြောတာမဟုတ်ဘူးစံပေဖတ်လို့သိတဲ့ဒီမျိုးကိုပြောတာမဟုတ်ဘူးနော်ဖြစ်ကရုပ်ဖြစ်ကနံကိုရှုနေလို့ပြတ်သွားတာကိုသိရရှုနေလို့ပြတ်သွားတာကိုသိရရှုနေလို့ပြတ်နေပြတ်သွားတာကိုသိပြီနေတဲ့ဉာဏ်မျိုးအဲ့ဒါမှဝိဇ္ဇာဉာဏ်လို့ခေါ်တယ်ပညာလို့ခေါ်တယ်မှန်လားအေးအဲ့ဒါသူတို့ကတတ်တော်ရည်ရဘုသေမရိတုံကိုကြည်ငူပဲမရွတ်နိုင်လောက်ညာဟိုအဝီသိဆိုတာတော့ပြောမနေနဲ့ပါဠိကအဝီသိရဲ့ကြတာနော်မြန်မာကတော့အဝီသိလို့ပဲဖတ်တာတရာနည်းနဲ့ဖတ်ရင်အဝီသိလို့ဖတ်အကတကုဝီသိကတကုအဝီသိအနနဝီသိအဝီသိလို့ဒီလိုပြောရမှာအပေါင်းကြားမရှိဘူးလေအဝိသိမငရဲ့ပါလေအပေါင်းမရှိဘူးအကြားမရှိဘူးဘာတွေနဲ့ပြည့်နေတော့ဆိုတော့ငရဲသားတွေနဲ့ပြည့်နေတာလေငရဲသားတွေနဲ့ပြည့်နေပြီးတော့ကြောင့်အဝိသိငရဲ့မှာအပေါင်းကြားမရှိဘူးလေကြားတယ်နော်ဒါကြောင့်သူကအဝိသိလို့ခေါ်တာမယောဂီတို့လည်းသင်စားမှာပါအပေါင်းကြားမရှိရင်တို့အတွက်နေရာမရှိဘူးတော့မင်းပါနော်ဟုတ်လားတို့ကြတော့နေပြန်မရှိဘူးအဝိသီတော့မရောက်နိုင်တော့ဘူးတင်ပါဦးအဲ့ဒါမို့အဲဒါကနာမလားတော့ဆရာတော်တစ်ပါးကတက္ကတရားကကြောက်တာပါခုလိုပေါ့အဝိသီမှာမရေသားတွေနဲ့ပြည့်နေတော့ပေါင်းကြမရှိတော့တပည့်တော်တို့အတွက်နေရာမရှိတော့နဲ့မရေမရောက်တော့ဘူးဗျာရကြောက်ကျတော့ဆရာကြီးကတန်နဲ့ကျောင်းကတိုင်ကိုရိုက်ပြီးကြတယ်။ဒါကတော့ကြည့်ဒီတိုင်မှာအပေါင်းရှိကြလား။ဟိုရှင်ကတော့ကျွန်းတန်ကြီးတွေပါကြီးတွေတစ်ဖက်လောက်ရှိတဲ့ကျောင်းကျွန်းတန်ကြီးတွေနဲ့ကျောင်းဆောက်ကြတာဟုတ်။အဲဒါကလည်းဒါကြီးတဲ့ဒီတိုင်မှာဒီကျွန်းတန်ကြီးမှာအခုအပေါင်းရှိသလားညံ့လားမရှိပါဗျာ။ဟေးမရှိရင်ကြည့်ဆိုပြီးတော့တန်တစ်ချောင်းကိုလူနဲ့ရိုက်ပြီးထည့်လိုက်ဘာဖြစ်ပါလဲ။တန်းကြောင်မှာမြုပ်သွားတယ်ဝင်သွားမြုပ်သွား။အဲ့ဒီလိုပဲတရားကြီးရဲ့တရားကြီးတည်းနေရာရှိရင်ရောက်ရင်ပေါ့ဝင်သွားမှာပဲ ဲ့နောက်ဒီတန်တော်တွေကအခုဒီမှာလည်းညားတာပဲလူပြေမှာလည်းညားတာနော်တရုတ်ပြေဆိုပိုးပေါ်သေးပဲသွားလိုက်တာကြံ့ပြည့်ကာကိန်မှာလည်းကြိတ်ကြိတ်တို့နေရထားဘူရာမှာလည်းကြိတ်ကြိတ်တို့နေလေစိတ်မှာကြိတ်ကြိတ်တို့နေဘယ်နေရာသွားလိုက်တက်လိုက်ဟုတ်တယ်တရုတ်ပြေမှာထားမှုတဲ့လူကြီးထူတတ်တယ်ပြောတာပြည့်ညံ့တတ်တယ်အဲ့ဒါတတ္တဝအနန္တဆိုတာသူပြောတာနော်အေးအဲ့ဒီတော့တတ္တဝအနန္တမီးမတွက်နိုင်အောင်အများပြတော်လည်းပဲလမ်းကြောင်းတူရာပေါင်းရင်၄ဦးပဲရှိတယ်၄မျိုးပဲရှိတယ်တဲ့သတ္တရောမိဝိကွေပုဂ္ဂလသံတော်တံဝိဇ္ဇမာနာလောကသမိဝိကွေယံတို့လောကသမိလောက၌ပုဂ္ဂလပုဂ္ဂိုလ်တို့သည်အိမိသတ္တာရောဤလေးမျိုးတို့သည်အလန်းချောင်းတူရာလန်းချောင်းတူရာပေါင်းပြောတာနော်ကတမိသတ္တာရောဘယ်လေးမျိုးပါနည်းလို့ဆိုတော့နမတိကတမောဓမ္မပရာယနောအမောင်ကနေပြီးတော့အမောင်ကိုသွားတဲ့တတ္တဝါနမတိကတမောဇောတိပရာယနောအမောင်ကနေပြီးတော့အလင်းကိုတွားတယ်တတ္တဝါနံပါတ်3ကဇောတိဓမ္မပရာယနောအလင်းကနေပြီးတော့အမောင်ကိုတွားတယ်တတ္တဝါကတစ်မျိုးနံပါတ်4ကဇောတိပရာယနောအလင်းကနေပြီးတော့အလင်းကိုတွားတယ်တတ္တဝါဘယ်နှမျိုး4မျိုးပါနံပါတ်1ကနံပါတ်2ကနံပါတ်3ကနံပါတ်4ကဘယ်နှမျိုးသတ္တဝါအနန္တမိမတတ်နိုင်အောင်ဘလူပဲများပြတယ်ပဲပြောပြောနန်းကြောင်တူရာပေါင်းတို့ရှိဟောဒီ4မျိုးပဲရှိတယ်မောင်နဲ့လင်းတယ်လို့ဆိုတာဘာကိုပြောသူဆိုရင်တတ္တဝါတယောက်အမျိုးသားတယောက်အမျိုးသမီးတယောက်ရဲ့ဘဝကိုစစ်စစ်ကြည့်ရစစ်စစ်ကြည့်တော့အမျိုးစည်းစိမ်ဂုံသိမ်ရုပ်ဆင်းကြမ်းမာခြင်းစစ်စစ်ဖို့စစ်စစ်ဖို့အမောင်လင်းစစ်စစ်ဖို့ဝေဖန်ဖို့သုံးသပ်ဖို့နော်နံပါတ်1အမျိုးအဖြစ်ဝေဖန်ကြည့်သုံးသပ်ကြည့်နံပါတ်2စည်းစိမ်အဖြစ်ဝေဖန်ကြည့်သုံးသပ်ကြည့်နံပါတ်3ရာထုထန္တရကုံသိမ့်အားဖြင့်သုံးသပ်ဆင်ခြင်ကြည့်။နောက်နံပါတ်၄ကျမ်းမာခြင်းနဲ့သုံးသပ်ဆင်ခြင်ကြည့်တဲ့။နောက်ရုပ်အဆင့်အင်အားဖြင့်ဆင်ခြင်စဉ်းစားကြည့်ပေါ့သုံးသပ်ကြည့်ပေါ့ဝေဖန်ကြည့်ပေါ့အမျိုးစည်းစိမ်ကုံသိမ့်ရုပ်အဆင့်ကျမ်းမာခြင်းဘယ်နှမျိုးနံပါတ်၁ကအမျိုးနမနိကစီစေနမသုံးကဂုံသိင်ရာဓုဌာဏန္တရာအတူတူပဲနော်နမလေးကယောကစင်နမငါကဇမ္မာကြီးဒီငါမျိုးနဲ့စစ်စီကြီးအတုံးတက်ကြီးဆင်ခြင်ကြီးဟုတ်လားဆင်ခြင်ကြီးလိုက်လို့အမျိုးသားတယောက်အမျိုးသမီးတယောက်တရဝတယောက်အမျိုးအချင်းလည်းပဲယုံညံ့တဲ့အမျိုးမှဖြစ်နေတယ်ယုံညံ့တဲ့အမျိုးကိုကျန်ကန်ကဘယ်လိုမျိုးတွေလဲဆိုတော့နေသာရမုဆိုးမျိုးနော်မုဆိုးတဏ္ဍာမျိုးမှလူဖြစ်နေတယ်နောက်ဟိုတောင်းရန်ဆက်တော့ရတဲ့အမျိုးပေါ့ဒါတစောင်းသားမျိုးလို့ခေါ်မှာနော်နောက်ပန်းမိုက်သွန်မျိုးတဲ့ဒါသာပြီးသုံးပါပဲတကယ်တော့မြူနီတဲ့ပဲမျိုးပေါ့ဒီကိပြောပြောလို့ရှိတာလေနောက်ဒွန်သဏ္ဍာန်မျိုးတဲ့ဒွန်သဏ္ဍာန်မျိုးဆိုတာကဟိုကိုယ်မကောင်းတဲ့ကိုယ်ပြာယောဂတဲ့မျိုးပေါ့အဲ့ဒါအမျိုးအပြင်ကောင်းတဲ့မျိုးလားမကောင်းတဲ့မျိုးလားအေးမကောင်းတဲ့အမျိုးအပြည့်စစ်စစ်ဝေဖန်ကြည့်လိုက်တော့လေအမျိုးသမီးတယောက်အမျိုးသားတယောက်တရဝတယောက်ဟာအဲ့ဒီလို ယုံညံ့တဲ့အမျိုးမှဖြစ်တယ်တဲ့။အဲသိသိင်းနဲ့သိသိင်းအပြင်လည်းပဲအဲဆံပါဆင်းရဲအဝလည်းဆင်းရဲအစားလည်းဆင်းရဲအနေလည်းဆင်းရဲဒီလိုနော်။ဟိုဒီနေ့လုံးမှဒီနေ့သားရတဲ့ဘဝမျိုးပေါ့။အဲဒါသိသိင်းအပြင်ဆင်းရဲနံပါတဲ့အမျိုးမှောင်နေတဲ့အမျိုးလို့ခေါ်အောင်စိတ္တရာဖြင့်မှောင်နေတဲ့ပုဂ္ဂိုလ်မှောင်နေတဲ့တ ত্ত্ব ဝါခုနကနမတိကအမျိုးအပြင်မှောင်နေတဲ့တ ত্ত্ব ဝါမှောင်နေတဲ့ပုဂ္ဂိုလ်နောက်ဂုံသိင်းအပြင်စိစိဝေပန်လိုက်တော့သူ့မှာဘာမှယာတုဂုံသိင်းဆိုတာမရှိဘူးတဲ့ဂုံသိင်းမဲ့ပုဂ္ဂိုလ်အဂုံအပြင်လည်းမှောင်နေတယ်သူနော်ယုတ်အစင်းနဲ့ယုတ်အစင်းရတဲ့တပ်ပတ်တင်တယ်မှုမရှိဘူးယုတ်အပြင်းနဲ့သူမှောင်နေတယ်ပေါ့အဲဒါကျမ်းမာရေးရတယ်မကောင်းဘူးအနာကြီးနာမည်တွေဆွဲတက်ပြီးတော့နေတယ်ယောဂါတွေအမျိုးမျိုးဖြစ်ပြီးတော့နေတယ်အဲတော့ကျမ်းမာရေးအပြင်းနဲ့သူမှောင်ပြီးနေတယ်အမျိုးအပြင်းနဲ့မှောင်နေတယ်ဂုံသင်အပြင်းနဲ့မှောင်နေတယ်သီးသိမ်းအပြင်နဲ့မောင်းနေတယ်ရုပ်ရည်ဆင်းအပြင်နဲ့မောင်းနေတယ်ဟုတ်လားညမကြီးအပြင်နဲ့မောင်းပြီးနေတယ်ဆင်းရဲပြီးနေတယ်အဲ့ဒါအမောင်းနဲ့ရောက်နေတဲ့ပုဂ္ဂိုလ်လို့ခေါ်တယ်နော်အဲ့ဒီလိုအမောင်းနဲ့ရောက်နေတဲ့မျိုးသားအမျိုးသမီးကသံဝေကမရဘူးတဲ့တတိသံဝေကမရှိဘူးအမျိုးမင်းမရှိဘူးမရှိတဲ့ပြည်သူကဘာလို့လို့ဘလို့နှလုံးသွင်းလို့ဆိုတော့ပောက်တယ်နှစ်ခုထုပါဘူးရောဒါရီကဗမာလူမျိုးမှာတော်တော်ရှိတယ်နော်ဗမာတွေသိတဲ့မှာဒီသိတဲ့တော်ရှိတယ်ပောက်တယ်နှစ်ခုမထုတော့ဘူးမထုတော့ဘူးဆိုတော့တော်တော်သုံးလာကြတာနော်လူတိုင်းဒီဘက်တော့ကြားနေတာထုတော့ပါဘူးကွာမထုတော့ပါဘူးကွာမထုတော့ပါဘူးဆိုရင်ကောင်းတာလို့တလားမကောင်းတာလို့တော့တာလားမကောင်းတာပါဘူးဟမ်မကောင်းတာပါဘူးဟုတ်တယ်မကောင်းတာလို့တာကိုများတာမထုတော့ဘူးဆိုရင်သူကဘုရားမျိုးမိတို့ဆိုတော့အကုန်စွတ်တိုးတော့တာပဲလောက်တော့တာခမိတင်ရီချတာငါလီငါတို့ဘကုရောက်ရောက်ငါမြင်းငါအဆိုင်စကန်းရောက်ရောက်ဒါမြန်မာတွေရဲ့ဆူယူစကားတွေနော်ဒါသူတို့ကျင့်သုံးတဲ့စကားလုံးတွေပေါ့အဲ့ဒီတိုင်းကျင့်တာပဲသူတို့ကအဲ့လိုဆိုပြီးသူကငါဘဝမထူတော့ဘူးဆိုပြီးဘာတွေလောက်တော့ဆိုတော့ကိုယ်တို့စိတ်တို့ဖြင့်အကုသို့ဒုစရိုက်တရားတွေပဲလောက်တယ်ရောက်နေတာကလည်းအမောင်းနဲ့နော်လှုပ်နေတဲ့အလုပ်တွေကံတွေကလည်းပဲအမောင်းသွားမဲ့အလုပ်တွေကြီးတယ်ပဲသူများတက်တတ်တယ်ကိုယ်နဲ့ကိုယ်နဲ့သူများတက်တတ်တယ်ဒုစားခိုးတယ်သူအင်အားတွေပြင်မာကျူးလွန်တယ်နှုတ်နဲ့လည်းပဲဒိနေညာတယ်ကြံထမ်းတဲ့စကားတွေပြောဆိုတယ်ဂုံးတိုက်စကားပြောဆိုတယ်အကျိုးမရှိတဲ့စကားတွေပြောဆိုတယ်စိတ်ထဲကလည်းပဲသူများတရားသူများဥစ္စာတွေပြည့်စည်ရာပြည့်စည်ကြောင်းသူများဘဝပြည့်စည်ရာပြည့်စည်ကြောင်းတရားသေးကြောင်းအကျံစီတွေကျံစီတွေမာယွင်းနဲ့ယူတွေယူတယ်ဟောကာယတုစရိုက်ဝစီတုစရိုက်မနောတုစရိုက်ဆိုတဲ့မကောင်းတဲ့အလုပ်တွေကြီးတဲ့ပဲလုပ်တာမကောင်းတဲ့ကံလေးကြီးတဲ့လုပ်တာအကုသိုလ်ကံလေးကြီးလုပ်တာစဉ်းစားကြည့်ရောက်နေတော့လေအမောင်းနဲ့ရောက်အမျိုးစည်းစိမ်ဂုံတင်ယုတ်စင်ကြမှာခြင်းနေနဲ့မှောင်ပြီးနေတာဆင်းရဲနေတာဒုက္ခရောက်နေတာအဲ့ဒီတည်းကနေတခါခုမှောင်ရောက်ကြောင်းဖြစ်တဲ့အကုသိုလ်ကံနေကြီးတဲ့လှုပ်လိုက်တာဒီလူဒီမျိုးသမီးဒီအမျိုးသားဒီတော်ဝတည်ရင်ဘယ်ရောက်မယ်ထင်လို့အဲဒီတရိစ္ဆန်ပြိတ္တာအတုတေကေရောက်မှာတည်ကြသွားပြီအဲ့ဒီငရဲ့တရိစ္ဆန်ပြိတ္တာအတုတေကေဆိုတဲ့ဘုံဌာနတွေနန်းကျောင်းကရောအလင်းလာအမောင်းလာအမောင်းပါဗျာအမောင်းအဲ့တော့သူနေတော့လေအမောင်းနဲ့မှာပဲသူသွားတော့လေဘယ်ဦးသွားနေလဲအမောင်းနဲ့သွားနေတယ်ဒါအမောင်းကနေဘယ်ဦးသွားတာလို့အမောင်းပါဗျာတောက်ပြောတာနော်ဒါလူတွေထဲမှာလည်းအများကြီးရှိပါတယ်ဒိဋ္ဌံတွေဆိုတော့ဒိဋ္ဌံတိုင်းလူလူလိုပါပဲနော်ဒါကိုနိစ္စယတိဋ္ဌံလေးတွေကိုကြည့်ကြည့်လေခုရောက်နေတာကလည်းတိဋ္ဌံဘဝဆိုအမောင်းပဲလေနော်အခုပိညာဉ်လေးတွေတို့ ကြောင်လေးတွေတို့ခွေးလေးတွေတို့ကိုနိစ္စယနိစ္စယလေးတွေကြည်ကြည်လေးဒီပိအင်းကြောင်မင်းအင်းကြောင်လေးတွေဆိုလို့ရင်ဒါအမောင်နဲ့ရောက်နေတဲ့တရားလေးတွေပဲလေသူတို့ဘာလုပ်နေသလဲကြည်လိုက်မိကြောင်အောင်မှာမိကြောင်မှာနိုင်ရမှာကြောင်ပြီးမှာအိမ်ပြီးမှာအိမ်နိုင်ရနေမှာကတ်ပြီးတော့အဲဝိညာဉ်ရောက်လာတဲ့ဒီဘုဟတတဲ့တတ္တဝါလေးတွေခြင်းလေးတွေမှန့်လေးတွေဟုတ်ကလားဘလူလေးတွေဒါလေးတွေကိုဒီအိမ်မြောင်လေးစားနေတာပဲအဲမိလေးမြန်ဖွင့်တာပူဆိုးရဲ့မိအောင်မှာအဲဘလူတွေဘာတွေကြလာတယ်အဲကြလာတဲ့ဘလူတွေလိုက်စားတာပဲသူတို့ဒါအခုဆိုပဲလေအမောင်ရောင်ကြောင်းတရားတွေသူတို့လုပ်နေတာအနိဒုက္ခနေဝင်သူတို့နေ့စဉ်နေတိုင်းသူတို့ကုသိုလ်လို့လုပ်တယ်လို့ရှိလားအမြဲတမ်းမလုပ်နေဘူးအကုသိုလ်တွေကြီးလုပ်နေတာအဲ့ဒီအိမ်မြောင်လေးတွေတစုံတယောက်ကြောင့်တစုံတစ်ခုကြောင့်တည်ကြပြီဆိုလို့ချင်းကောင်းရာသူကတိရောက်ဖို့ရဖြစ်နိုင်မှာမလားဖြစ်နိုင်ပါဘူးအမြဲတမ်းအကုသိုလ်လေးအကုသိုလ်တွေနဲ့နေတာအကုသိုလ်တွေလုပ်နေတယ်လေလုပ်နေတော့မရေဒိဋ္ဌံပြိတ္တာအသူတွေကသိကြတာပေါ့အများသူကမရေရောက်ကြမှာပဲလေအဲ့ဒါဒီလိုတက်တော်ရာအမောင်ကနေပြေသွားတာလို့မမောင်ကိုသွားတယ်လို့ခေါ်တယ်ဘုရားပြခြင်းလက်တဲ့တုန်းကဇေတွန်ကြောင်းနားမှာပါပဲဝက်တီကိုတတ်နေတဲ့ဝက်တသမာစုံဒတုဂရိကဆိုတဲ့မြတ်တတယောက်ရှိတယ်သူကမြေရန်တိုင်းစင်ရဝက်တသမာပေါ့ဝက်တီတတ်တတ်ပြီးတော့ဝတ်သေးကိုသွားပြီးတော့ပို့ရောက်နေတဲ့ဝတ္တသမားနေ့စဉ်အကောင်းမောင်းများစွာတတ်နေတာသူအိမ်မှာသူဝတ်ကိုတတ်လို့ထိုးလို့ဩတန်နေရမပြတ်မစဲပါပဲတဲ့ဘလောက်လဲဘလောက်ကြာတယ်ဆိုရင်နှစ်ပေါင်း55နှစ်လောက်ကြာဝတ်တွေတတ်နေတာနော်စဉ်းစားကြည့်ပါ55နှစ်တိုင်းတိုင်းနေ့စဉ်အမြဲဝတ်တည်တတ်နေတယ်လို့ဆိုတော့အာကုစုတွေသူတဏ္ဍာမှာပြည့်နေပြီပေါ့သူခန္ဓာကိုယ်ကအာကုစုဒုံကြီးဖြစ်နေတာနော်အာကုစုဒုံကြီးဖြစ်ပြီးနေတော့ဟိမန္တတော်ဒီပြင်တောင်ကြီးတောင်ငယ်အသွဲအသွဲတွေကိုဒီမြေကြီးကထမ်းဆောင်ထားနိုင်တော်လည်းပဲအဲ့ဒီလိုအကုသိုလ်ဒုသရိုက်တမန်တယောက်ရဲ့ခန္ဓာကိုယ်တော့မထမ်းနိုင်တော့ဘူးတဲ့နော်မထမ်းနိုင်တော့ဒီနေ့ကျတော့မြေကကွဲလာတယ်အဲ့ဒီမြေကွဲတဲ့ကနေပြီးတော့အဝိသိငရေတွေကထွက်လာပြီးတော့သူ့ကိုလောင်နေသူ့ကိုဟတ်တယ်ပေါ့ဟတ်တဲ့ခါကျတော့သူသိပ်ပူတာပေါ့သိပ်ပူလောင်တဲ့ခါကျတော့မနေနိုင်ဘူးပြေးနေရအော်ပြီးပြင်းနေရတယ်။အော်တန်ကြည့်လိုက်တော့အော်တန်နားတောင်လိုက်တော့လဲဝက်အော်တန်လိုပဲအော်နေတာ။ပြင်းနေရကြည့်လိုက်ပြန်တော့လည်းပဲဝက်ပြေးသလိုဒီပက်ထောက်ပြီးပြင်းနေတာ။သူ့အိမ်ထဲမှာပဲအချာပန်းဝချင်းအိမ်ကြီးကသူ့တံမခံနိုင်တော့သူ့အိမ်နဲ့သူ့ကိုပေါက်ပိတ်ပြီးပြစ်ထားလိုက်အဲ့ဒီအိမ်ထဲမှာပဲပတ်ပြီးပြေးနေတာလေးဘက်ထောက်ဝက်လူပြေးအော်တော့လေဝက်လူအော်ဟုတ်ကဲ့လားအဲ့ဒါနဲ့ခုနှစ်အတိုင်းတိုင်းအဲ့ဒီလိုအော်ဟဲ့ငူကြွေပြေးလွှားပြီးတော့ခုနှစ်ပြည့်တဲ့အခါကျတော့အဲ့ဒီမြေခွေးကြီးတဲ့ကြသွားပြီးဝိသိရောက်သွားတယ်တဲ့ညာတို့ချုပ်ပြောတာပါနော်အဲ့တော့ဒီသုံးနတ်သူဂရိကဒီဒီဘဝသူ့ရဲ့ဘဝကိုသုံးသက်ဆင်ခြင်ကြည့်လိုက်ပြန်တော့လေအမျိုးစည်းစိမ်ဂုဏ်သိရုပ်ဆင်းကျမ်းမာခြင်းသူမှာဘာမှမပြည့်စုံအမောင်ကြတယ်အမောင်ကြနေတဲ့သူဝထုသမဝတ္တသမသုဏ္ဏသူဂရိကသည်နှစ်ပေါင်း55နှစ်တိုင်တိုင်အကုသိုလ်ဝတ္တမှုအလုပ်တွေကိုလုပ်တဲ့အတွက်ကြောင့်အခုသေတော့ပဲရောက်သွားတယ်ဝိသင်းရဲ့ကိုရောက်သွားတယ်ဘယ်နေမဲ့ဝသွားတာလို့အမောင်ကနေအမောင်သွားတဲ့ပုဂ္ဂိုလ်တတ္တဝါလို့ဒီလိုမှတ်နော် ဒါကြောင့်မို့ဆိုအမောင်ကလာမ
ော
င်ကလာမောင်ရွာ
မောင်ရွာ
သွားရှာသူလည်းတယောက်ပဲ
သွားရှာသူလည်းတယောက်ပဲ
အမောင်ကလာ
မောင်ကလာ
အမောင်ရွာ
မောင်ရွာ
သွားရှာသူလည်းတယောက်ပဲ
သွားရှာသူလည်းတယောက်ပဲ
အမောင်ကလာမောင်ရွာ
မောင်ရွာ
သွားရှာသူလည်းတယောက်ပဲ
သွားရှာသူလည်းတယောက်ပဲ
ဆု
မောင်ရွာမောင်ရွာသွားရှာသူလည်းတယောက်ပဲမောင်ရွာမောင်ရွာသွားရှာသူလည်း
နမနိကအမောင်ကနေပြီးတော့အလင်းကိုသွားတဲ့တတ္တဝါအမျိုးသမီးမျိုးသားနော်သူရဲ့ဘဝဒီမျိုးသမီးဒီမျိုးသားဒီတတ္တဝါရဲ့ဘဝကိုစစ်စစ်ပြီးကြည့်လိုက်တဲ့အခါကျတော့အမျိုးစည်းစိမ်ဂုဏ်သင်ယူဆင်ကြမှာချင်းခုနလိုပဲအမောင်ကြပြီးနေတယ်ဆင်းရဲဒုက္ခကြောက်ပြီးနေတယ်ဘာထူကြတော့ဆိုတော့ဒီမျိုးသမီးဒီမျိုးသားကတော့သူ့ဘဝကိုကြည်ပြီးတော့တတိတံဝေကနေဖြစ်နေတယ်။ဟောငါဘဝကံမကံအကြောင်းမလှလေခြင်းရှေးကအကုသိုလ်တွေများလို့ငါဒီဘဝမှာအမျိုးစည်းတဲ့ဂုဏ်သင်ရုပ်ဆင်းကြမှာခြင်းဆိုတဲ့အမောင်းနဲ့မှာရောက်ပြီးနေတယ်။အမောင်းကြပြီးတော့နေတယ်ဒီလေးရှိသေးတော့ပြုသမ ्या ပါတယ်ဖြစ်သမ ्या အကြောင်းအကောင်းပဲဟုတ်တယ်မလားရှိသေးတော့ကံမကောင်းအကြောင်းမလားလို့တာဖြစ်တာနောင်တော့ဒီလိုအဖြစ်ဆိုးတဲ့ငါမတူးစရာဘူးအမောင်းတိုက်တဲ့မရောက်စရာဘူးလို့ဟုတ်တယ်လို့သူ့စိတ်ကိုသူဆုံးဖြတ်နှလုံးသွင်းပြီးတော့ထိုနေ့ကသာပြီးအကုသိုလ်ဒုစရိုက်တရားဆိုမောမကြည့်ဘူးလက်နဲ့တောင်းမတို့သူဘာတွေလုပ်နေတယ်လို့ဆိုတော့ဒုစရိုက်တရားတွေပဲလုပ်ကိုယ်နဲ့လည်းသူများတဲ့တတ်ချင်းကကြောင်းချင်းနဲ့ဒုစားကိုချင်းမှကြောင်းချင်းနဲ့သူရပြင်းမှချင်းကကြောင်းချင်းနဲ့နှုတ်နဲ့လည်းပဲလေညာပြောဆိုချင်းအမှုမှကြောင်းချင်းနဲ့ကြံထန်တဲ့သံဃာပြောဆိုချင်းကကြောင်းချင်းနဲ့ဂုဏ်တိုက်သံဃာပြောဆိုချင်းကကြောင်းချင်းနဲ့အကျိုးမဲ့တကားပြောဆိုခြင်းနေရဆောင်ခြင်းနဲ့စိတ်ထဲကတော့မှသူတစ်ပါးပြည့်ရပြည့်ကြောင်းပြည့်စည်ရပြည့်စည်ကြောင်းမကြံစည်ဘူးသူများတရားတရားမပြန်စည်မကြံစည်ဘူးမာယွန်းတဲ့အယူတွေလက်မခံဘူးဒီမျိုးသမီးဒီမျိုးသားကနော်သူ့ဘဝသူကြည်ကြည်ပြီးသုံးသပ်ပြီးဆင်ခြင်ပြီးဘာဖြစ်နေတာတန်ဝေကရပြီးတော့ကြောက်အကုသိုလ်တွေတိတ်ကြောက်အကုသိုလ်ကြောင်းနေတဲ့အတွက်ကြောင့်ဒီဘဝမှာအကုသိုလ်လုံးဝသူမပြည့်ပဲနဲ့ဘာတွေပဲလုပ်လဲ
။
ကုသိုလ်ကောင်းမှုတွေကြီးတယ်လို့။အဲဒီကုသိုလ်ကောင်းမှုတွေကအလင်းရောသွားကြောင်းတရားရောင်းကြောင်းတရားတွေ။ဟုတ်တယ်မလား
။
အဲဒီလို့နဲ့အဲဒီကုသိုလ်တရားတွေကိုပြုလို့ရင်အဲဒီကုသိုလ်တရားလေးနဲ့ပဲသေသွား။ဒီတဲ့ချမ်းသာတဲ့လင်းနဲ့လူဘဝဒီတဲ့လင်းနဲ့နတ်ပြည်ကိုရောက်သွား။တချို့နိဗ္ဗာန်တရားသွားတာရှိတယ်။အဲ့ဒါလင်းကနေလင်းကိုသွားတယ်လို့ခေါ်တယ်။မှန
်
ပါဗျာ။လင်းနေသွားတာ
။
မှန်ပါဗျာ။ဒီအမောင်ကနေပြီ
း
လင်းကိုသွားတာ။ဒါလေးတတိသားကိုလို့တယ်နော်။မှန
်ပါဗျာ။
ကိုယ်အကဲရေးအမောင်ကြနေသည့်တရားဟုတ်လား။ဒီအမောင်တရားတွေပေါ်မှာတတိတံဝေကယူပြီးတော့အလင်းရောရောက်ရရောက်ကြောင်းကောင်းမှုတွေပြုမိဖို့မလိုဘူးလား။မှန
်ပါဗျာ။
တဘွားဆိုတာခဏလေးဟုတ်လားမလ
ား
တဘွားဆိုတာ
ခ
ဏလေးပဲအခဏလေးဆိုတဲ့ခဏလေးဟာဒါတမ္မုဒိသကလုံးနဲ့တမ္မုဒိအကြည့်နဲ့ကြည့်ပြောတာပထမတအကြည့်မျိုးနဲ့ကြည့်ပြီးပြောမယ်ဆိုပို့ပြီးတော့ဒူတောင်းသေးတယ်မပြောပတ်တော့ဘဝလေးကဒူတောင်းတယ်မနေ့ကပြောတဲ့ရေတဲ့ဒုတ်ရေးတော့ပဲနော်ရေတဲ့ဒုတ်နဲ့ရေထူဒုတ်ရ ဘာမှမကြဘူးလေရှေ့ရရေးချစ်သွားနောက်ကပြတ်သွားတာပဲလေအဲ့ဒီလိုပဲဘဝတစ်ခုယုံနေအစူးစူးတွေဖြစ်ပြီးရင်ပြတ်သွားတာဖြစ်ပြီးရင်ပြတ်သွားတာဒါဘဝဆိုတာအမှန်တူတော့နေတဲ့ဒီဘဝလေးမျက်စိတစ်ထောက်ကြည့်မနေနဲ့ဒီဘဝအကြောင်းခံရလာတဲ့ဘဝကိုခြေစိုက်ပြီးကောင်းမှုကုသိုလ်တွေကိုဒီဘဝဒီခန္ဓာနဲ့ပြုလုပ်နိုင်ဖို့ကြိုးစားရတယ်။အဲ့လိုပြုနိုင်ပြီဆိုရင်ထိုကောင်းမှုကုသိုလ်တွေဟာနေရာရောက်ကြောင်းတရားတွေကြီးတယ်ပဲ။အဲ့ဒီကုသိုလ်တရားတွေနဲ့ဒီပြီဆိုရင်နေရာတွေရောက်တော့တာပဲ။ဒါနဲ့ပဲဒီလိုပြောနေကြဝတ္ထုလေးပြောအောင်။ဝိရဗျာရှင်တက်တဲ့တော်တော်မှာဟိုလာသာဆိုတဲ့အမျိုးသမီးတယောက်ရှိသူကအမှန်တန်ဆင်းရဲနွမ်းပါပါပဲခုကပြောလို့ရှင်တော့မိပါမဲ့ကလေးလေးပေါ့နော်မိပါမဲ့မျိုးသမီးလေးအမေလည်းမရှိတော့ဘူးဖေလည်းမရှိတော့ဘူးအင်ယာလည်းမရှိဘူးတန်ကြောင့်တို့ဘာအိမ်မှာအစီခံပြီးတော့သာနေရအိမ်စီမာလေးအဲ့သူကဘာလို့ရတော့ဆိုတော့လေတော့ကလေစာမသာလေအဆောင်ရတယ်အလုပ်ကိုသူလုပ်ရတယ်အဲဒီနေ့လည်းပဲသူလေဆောင်သွားဘူးတော့ရောက်လို့ရှိရင်စာစားဖို့ဆိုပြီးတော့ပေါက်ပေါက်နဲ့ထင်းချင်းနဲ့နေထားတဲ့အဲ့ဒီပေါက်ပေါက်ထမင်းလေးကိုဂျိုင်းနဲ့ပူတဲ့ထည့်ပြီးယူသွားလေတွေရောက်တဲ့အခါကျတော့လေတွေလေးကိုအလားလေးချိန်ပြီးတော့လေတွင်ကိုကြလာတဲ့စာရီကို၆ပြီးနေတာအဲ့ထိုချိန်မှာရှင်မကသဗ္ဗမတိမြတ်ကြီးကနိရောဓသမဘက်ကထားတော့ဒီနေ့ငါဘယ်သူဆုံးမသွားလို့ဘယ်သူချင်းမြောက်ရမလဲလို့စဉ်းစားလိုက်တော့ဉာဏ်ထဲမှာအဲ့ဒီဒါသာအမျိုးသမီးမြင်လာတယ်ပေါ်လာတယ်အဲ့ပေါ်လာတော့သူ့ဘဝလေးကိုရှင်မဂ္ဂတမတေကညာနဲ့ဆင်ခြင်ကြည့်တယ်ဆင်ခြင်ကြည့်တော့ဒီကလေးမာလေးအမျိုးသီးတဲ့ကိုယ်တည်ရုပ်ဆင်းကြမှာချင်းဆိုတဲ့အမောင်တရားတွေပြည့်ညက်တက်နေတဲ့အမောင်လေးကအမျိုးသမီးလေးပဲအဲ့တော့ तू ဘယ်ကိုသွားမလဲလို့ကြည့်လိုက်ကြရတော့ငါရမချင်းရောက်ရင် तू ဘယ်လေးပါရောက်တော့မှာမမမ तू ကုစုတရားမလို့ကုစုတရားမရှိဘူးလေအေးစီဆိုတော့သူများခန့်ရပြင်ရှင်ခန့်ရလုတ်ပြီးနေရတော့ဘယ်ကုသိုလ်ပြုခြင်းရှိမှာလို့အဲ့တော့တနာစရာတိတ်ကောင်းတာပဲသူ့ရဲ့တဏ္ဍကြီးလိုက်ပြန်တော့လေသူဒီနေ့ပဲတရားတော်မှာဒါသူမသိဘူးနာသာမျိုးသမီးကသူ့ဘဝဒီနေ့တရားမဲ့နောက်ဆုံးနေ့ဆိုတာသူသိရလား
မသိပါဘူး
ဗျာယောဂီတွေသိရလား
မသ
ိ
ပါဘူး
ဘယ်နေ့ငါတည်မယ်သိလား
သိပါဘူး
ဗျာ။ဘာယောဂံနဲ့တည်မယ်ဆိုတာလဲမ
သိပါဘူး
ဗျာ။မသိဘူးနော်။သိရလားမ
သိပါဘူး
ဗျာ။ဘယ်ချိန်တည်မယ်ဆိုတာလဲ
မ
သိပါဘူးဗျာ။မသိဘူး။မသိတရား၅ပါးဆိုရှိရလေ။ဘယ်နေ့ဘယ်ရွယ်မှာတည်ရမယ်ဘယ်ချိန်မှာတည်ရမယ်ဘယ်ယောဂံနဲ့တည်ရမယ်ဘယ်သုတ်တံကိုမြုပ်နိုင်ရမယ်တည်ပြီးဘာဖြစ်မယ်သိလား မသိပါဘူးဗျာ။အေးခုလာသာမျိုးသမီးတည်ရတယ်သူဒီနေ့တော့တရားမှာဒါပေမဲ့သူတရားမှာကိုသူမသိဘူးငါတတ္တဝရတွေကတတ္တဝတိုင်းလို့ဆိုပါတော့เนาะကိုတရားမှာကိုသူမသိဘူးမသိလို့လည်းပဲနေနိုင်ကြတာဘူးเนาะမသိလို့တရားမှာကိုမသိလို့ပြောနိုင်ကြတရားမှာကိုမသိလို့ပြောနိုင်လားတရားမှာသိရင်ပြောနိုင်မှာမလား မပြောနိုင်ဘူးဒါတွေရောက်ပြောရင်တရားပြီးမှမဟုတ်ဟာဆက်အဇိမံကတ္တကသွားပြီဒါချင်းမြောက်သဘိတ်လည်းပြီးကြွသွားဇိမံကတ္တမတင်မြမြင်တဲ့ကာယတရားတရားတွေဖြစ်ပြီးသူစားမဲ့အဲ့ဒီပေါက်ပေါက်ဆွမ်းလေးကိုမစားဘဲနဲ့အဇိမံကတ္တမတင်မြကိုလှူတယ်ဆိုလဲစဉ်းကျင်တယ်စဉ်းစားတယ်လေမဆိုဘူးဟာငါအမျိုးစည်းတင်ကိုယ်တင်ယူတင်ကြမှာခြင်းအပြင်မဖြစ်နေလဲမှောင်ပြီးနေဒါမှကြောင့်လေလို့ရှိရကုစုမပါလို့ကုစုနေလို့ဟုတ်တယ်မလားအဲ့တော့ဒီဘက်ဘက်မှာကုစုငါဘာမှလည်းမရှိသေးဘူးအဲ့တော့ နောင်ဒီလိုအမှုံမျိုးတွေမရောက်အောင်ဒီဆင်းရဲဒုက္ခတွေနဲ့မကြုံရအောင်ငါသမဲ့ဆွမ်းကိုသမင်းကိုရှင်မကတ္တပမတိမြတ်ကြီးငါလှူမှဖြစ်မယ်ဆိုပြီးလှူတယ်ဘာကုသိုလ်ရသွားလဲဒါနကုသိုလ်ရသွားပြီဟုတ်ကလားဆင်းရဲတဲ့ဘဝမှာလှူရတဲ့လူကပူပြီးပီတိဖြစ်စပါလားဒီမျိုးသမီးရတဲ့သူဆင်းအောင်ဆင်းရဲကသူရှိတဲ့ဆုံးမလေးကိုလှူလိုက်ရတော့သူလည်းပဲအလွန်ဝမ်းသာအလွန်ပီတိဖြစ်တယ်အဲ့ဒီပီတိစိတ်တွေနဲ့ပီတိကုသိုလ်တွေနဲ့ပေါ့လေလောင်းလှူပြီးတော့မိမိနေရာတဲကိုပြန်လာတာအဲလမ်းရောက်တဲ့အခါကျတော့မျက်ဖုတ်တဲ့နင်းတော့မျက်ဖုတ်တွေကမူရအကိုက်လို့အဲ့ဒီနာမှာပဲသူသေးသွားတယ်သေးလောက်အောင်မွေကြိုက်နာကျင်မှုဖြစ်တော်လည်းပဲအဲ့ဒါကိုတတိမထာမှုတတိမမီမှုမမူမီဘူးတဲ့အရှင်မင်္ဂလာဗမတင်မြတ်ကြီးကိုဆွမ်းလှကပေးတယ်ဆိုပြီးဝမ်းသာမှုပီတိတွေပဲဖြစ်နေအဲ့ဒီပီတိတွေကလွှမ်းနေအဲ့ပီတိစိတ်နဲ့သူသေးသွားတယ်ဒါဒါနကုသိုလ်စိတ်နဲ့သေးတယ်လို့ခေါ်တာပေါ့နော်အဲ့ဒီလိုဒါနကုသိုလ်နဲ့သေတော့ထိုဒါနကုသိုလ်ကံကပို့လိုက်တာဘယ်ရောက်သွားလို့တော့တာဝရဏနဲ့ပြရောက်သွားဘယ်ရောက်သွားလဲတာဝရဏနဲ့ပြရောက်သွားတယ်အဲ့ဒီလူပြည်နတ်ပြည်ပြမပြည်နိဗ္ဗာန်ဆိုတာအလင်းရွာလေအဲ့ဒီအမျိုးသမီးဟာဒီဘဝလုံးကတော့မျိုးစည်းစိမ်ကုန်သင်ယူသင်ကြမှာခြင်းနဲ့မောင်နဲ့ရောက်နေတာသိကြရတယ်မောင်နဲ့ရောက်နေတာဖြစ်တယ်တတပဲအလင်းရွာရောက်ရရောက်ကြောင်းဖြစ်တဲ့ဒါနကုသိုလ်ကိုပြုလို့ထိုဒါနကုသိုလ်ကံကြောင့်တည်ပြီးတဲ့အခါကျတော့ဒါဝရဏနဲ့ပြီးအလင်းရွာလေးရောက်သွားတယ်။ဒါပဲနေပြီးဦးသွားတာလေ
။
အမောင်ကနေအလင်းကိုသွားတာ။ဒါအမတန်အတူယူစရာကောင်းတယ်နော်။ဒါမို့နိုင်စို့အမောင်ကလာ
အမ
အလင်းရွာ
အလင်းရွာ
သွားရှာသူလည်းတယောက်ပဲ
သွားရှာသူလည်းတယောက်ပဲ
အမောင်ကလာ
မောင်ကလာ
အလင်းရွာ
အလင်းရွာ
သွားရှာသူလည်းတယောက်ပဲ
သွားရှာသူလည်းတယောက်ပဲ
စုတော့ကောင
်းမောင်ကလာအလင်းရွာ
သူကအလင်းကနေအမောင်ကိုသွားတယောက်သောအမျိုးသားတယောက်သောအမျိုးသမီးတယောက်သောတတ္တဝါသူ့ဘဝကိုအမျိုးသီးတဲ့ဂုံတဲ့ယူစင်းကြမှာခြင်းနဲ့စစ်စစ်ဝေဖန်သုံးသပ်ကြည့်လိုက်တဲ့အခါကျတော့အမျိုးအားဖြင့်လည်းပဲတထေးမျိုးတကြွယ်မျိုးမင်းမျိုးဆူမျိုးလေညက်တဲ့မျိုးကောင်းတဲ့မျိုးပေါ့နော်သီတင်ရခြင်းပဲသုံးမကုံပြုံးမကုံလောက်ဘောင်များကျွဲဝရတဲ့ပုဂ္ဂိုလ်ညာတို့ဌာနတကလည်းပဲတတိတကြွယ်မင်းစုရလာဒီလိုနော်ရုပ်ရည်သူပကရအပြင်နဲ့လက်ပတ်တင်နေတယ်ညမရည်လည်းကောင်းတော်အဲ့ဒီလိုနင်းနေတဲ့ပုဂ္ဂိုလ်ပြည့်စုံနေတဲ့ပုဂ္ဂိုလ်ကပူပြီးကြောက်စရာကောင်းတယ်ကြားလားနော်အဘိဓုရုံဆိုအဲ့ဒီလင်းနာပြည့်စုံနာကိုအကြောင်းပြီးမာနဆိုတာဖြစ်တတ်တယ်။အဲ့ဒီမာနဖြစ်ပြီးဆိုလို့ရှိရင်သူတွေလုံးမလို့ရလောက်တော့တာ။နော်။အဲဒါမို့အဲ့ဒီလိုလင်းနေတဲ့ပုဂ္ဂိုလ်ကလည်းအသိဉာဏ်မရှိရင်တော့ကြောက်ကြံကောင်းတယ်။ဆင်းရဲတဲ့ပုဂ္ဂိုလ်မောင်နဲ့ရောက်တဲ့ပုဂ္ဂိုလ်တွေပုံပြီးဆိုကြောက်ရတယ်ကြားလားနော်။အသိဉာဏ်ရှိရင်တော့ပိုကောင်းတော့ဘာအသိဉာဏ်မရှိရင်တော့လုံးကြောက်ကြံကောင်းတယ်။အဲ့တော့သူကအဲ့ဒီပြည့်စုံမှုတွေကိုအကြောင်းခံပြီးတော့ကုနုစိတ်တို့ဖြင့်မကောင်းတဲ့အကုသိုလ်ဒုစရိုက်တရားတွေကိုပြုလုပ်တယ်တဲ့။ကြောက်စရာကောင်းဘူးဟာကြီး။ဒါပေမဲ့ဆိုမကောင်းမှုဒုစရိုက်လုပ်တယ်ဆိုတာပဋ္ဌာန်ရှိတဲ့ပုဂ္ဂိုလ်နဲ့မရှိတဲ့ပုဂ္ဂိုလ်ဘယ်သူကများများလုပ်နိုင်လို့။ဆင်းရဲမှုဆိုငွေရစီဝါသုံးဆွဲတဲ့ကိစ္စတွေတခုကိုစဉ်းစားကြည့်လေ။ ပသက်မရှိတဲ့ပုဂ္ဂိုလ်ကမွေးဇေဝဝယ်နိုင်မှာမဝယ်နိုင
်ပ
ါဘူး။ဝယ်နိုင်လို့ရှိရင်မွေးဇေဝသုံးဆခြင်းအကုသိုလ်အလို့သူလုံးနိုင်မှာမလားမန
ိုင်
ပါဘူး။ပသက်ရှိတဲ့ပုဂ္ဂိုလ်ကြတော့ဝယ်နိုင်တယ်ဟဲ့လားဝယ်နိုင်တော့သူမလုံးနိုင်ဘူးလားညာသာဖြင့်မွေးဇေဝသုံးဆပြီးဘဝပြည့်နေတဲ့ပုဂ္ဂိုလ်ကြီးလာလို့ရှိရင်အဲ့ဒီပစ္စည်းရှိတဲ့ပုဂ္ဂိုလ်ရဲ့သားတွေသမီးတွေများတာပဲဟုတ်လားဒါမှပြည့်စုံမှုကအတိတ်တိမရှိဘူးဆိုရင်လွန်ကြောက်စရာကောင်းတယ်ဘဝမှာပြည့်စုံမှုအတိတ်တိမရှိတဲ့ပုဂ္ဂိုလ်ရဲ့ဘဝမှာပြည့်စုံလာပြီဆိုရင်ဒီပုဂ္ဂိုလ်ရဲ့ပြည့်စုံမှုကဘာနဲ့တူလို့ဆိုရင်ငပြောပင်အခိုင်ထွက်လာတာနဲ့တူတယ်ဘာနဲ့တူလဲအခိုင်ထွက်လာတဲ့ငပြောပင်နဲ့တူတယ်မပြောပင်နဲ့တပင်ဟာအခိုင်မထွက်ခင်လုံးကတော့တညွတ်ညွတ်တညွတ်ပြီးတညွတ်တညွတ်ပြီးတညွတ်တညွတ်ပြီးတညွတ်တညွတ်ပြီးတညွတ်ထွက်ပြီးတော့စိန်နှံဆူပြီးဤကျွမ်းတာဟုတ်ကဲ့လားမှန်ပါပါအခိုင်လေးထွက်တော့မယ်ဆိုလို့ရှိရင်ထွက်လာတော့အလက်ကလေးကတူတူလေးတည်တည်လေးဖြစ်လာမကြခင်ကအခိုင်ထွက်လာအခိုင်ထွက်လာပြီးတဲ့နောက်မှာအရွက်ဆိုတာမထွက်တော့ဘူးနော်ရွက်တယ်မထွက်တော့ရွက်တယ်မထွက်တော့ပဲနဲ့ရွက်ဟောင်းနေရတယ်တဖြည်းဖြည်းနဲ့ဝါ6တော့ကြအခိုင်ရင့်လာလို့ဆက်ကကြပင်လဲတည်ပြီးလဲသွားတာဟုတ်ကဲ့လားအဲ့တော့မပြောပင်မပြောကင်ထွက်ချင်းဒီတည်ဖို့ပဲတည်ဖို့ရအခိုင်ထွက်လာတာမှန်လားဒီအဲ့ဒီလိုပဲပိဋကဥဒ္ဒယရဏပေါ်များခြင်းသားတဲ့ပြည့်စုံမှုတွေရှိလာပြီဆိုရင်ထို့လူအတွက်ထိုပြည့်စုံမှုသည်ဒေဝရာအကြောင်းတရားဒီတော့မှပြည့်စည်တော့မှအတိတ္တိမရှိတဲ့ပုဂ္ဂိုလ်အတိညာနဲတဲ့ပုဂ္ဂိုလ်အတွက်ပြောတာပါအတိညာနဲတဲ့ပုဂ္ဂိုလ်အတိညာမရှိတဲ့ပုဂ္ဂိုလ်များဤပြည့်စုံမှုဘဝသည်ပြည့်စည်ဖို့ဆင်းရဲဖို့ဒုက္ခရောက်ဖို့အမောင်းနဲ့ရောက်ဖို့အေးကြီးတဲ့ပဲမှန်တယ်နော်ဒါမှမဟုတ်ဘဝမှာပြည့်စုံလာပြီဆိုရင်ဘာရှိဖို့လိုလဲအတိတ္တိရှိဖို့လိုတယ်နော်။ဘာရှိဖို့လိုလဲ။အတိ
တ္တိရှိ
ဖို့။ဒီအတိတ္တိရှိဖို့လိုတယ်နော်။အတိတ္တိရှိပြီဆိုလို့ကျင်တော့ပြည့်စုံပြီးရင်ပြည့်စုံရင်ချမ်းသာပြီးရင်ချမ်းသာရင်လင်းပြီးရင်လင်းရင်မြင့်ပြီးရင်မြင့်ရင်မြတ်ပြီးရင်မြတ်ရင်ဒီလိုတော့တာကို။ကုသိုလ်ကောင်းမှုပြုတဲ့နေရာမှာလဲပတ်သက်ရှိတဲ့ပုဂ္ဂိုလ်နဲ့မရှိတဲ့ပုဂ္ဂိုလ်ဘယ်သူအများများပြုနိုင်လဲ။ဒီအတိတ်တိရှိတဲ့ပုဂ္ဂိုလ်ရဲ့ပဋ္ဌာန်ရှိမှုကကိုပြီးသူကကုသိုလ်ကောင်းမျိုးနဲ့လုပ်နိုင်တယ်။ဒီနေ့ယောဂီတို့ပဲဆိုတော့ဝိပဿနာလုပ်အထုတ်တယ်အထုတ်တယ်ဆိုတဲ့ကုသိုလ်တစ်ခု။ခဏပဋ္ဌာန်ရှိပဲပဲအထုတ်လို့ရမှာ။ဟုတ်တယ်မလား။အနည်းဆုံးစားပြတော့ပြရှိလို့လာလာပြီးအေးစီစီအထုတ်နိုင်တာဟုတ်။မှန်တယ်နော်။ဒီတော့မို့ပြည့်စုံမှုကအတိတ်တိရှိရင်တော့ကောင်းတယ်အတိတ်တိမရှိရင်တော့လည်းကြောက်ပြကောင်း။ဒါမို့သာလို့လုံးလို့ရအတိတ္တိတို့ရတော့ဘယ်လိုလဲအတိတ္တိတို့အဲ့တော့အမျိုးသိတဲ့ဂုဏ်တွေယုံစင်ကြမှာခြင်းနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တယောက်ကထိုပြည့်စုံမှုတွေကိုခြေခံပြီးတော့အကုသိုလ်ဒုစရိုက်တရားတွေကိုပြုလိုက်တော့ထိုအကုသိုလ်ကံဒုစရိုက်တရားတွေနဲ့သိတော့ဒီပုဂ္ဂိုလ်ဘယ်လိုရောက်မှာဖြစ်လို့မရေတိဋ္ဌာန်ပြိတ္တာအတုတကယ်ဆိုတဲ့အပေလေးကိုမရောက်ဘူးလားရဲ့ရောက်တော့ဒီပုဂ္ဂိုလ်ကဘယ်အနေနဲ့ဥသွားတာလို့အနည်းငယ်နေပြီအမောင်ဥသွားတဲ့ပုဂ္ဂိုလ်ဒါမှမဟုတ်လိုက်သူအနည်းငယ်လား
အန
ည်းငယ်လားအန
ည်း
ငယ်ရောသွားရှာသူလဲတယောက်ပဲအနည်းငယ်လားအနည်းငယ်ရောသောချာသူလဲတယောင်ပဲ
သောချာသူလဲတယောင်ပဲ
အလင်းငါလားအလင်းရောအလင
်း
ရောသောချာသူလဲတယောင်ပဲ
သောချာ
သူလဲတယောင်ပဲလင်းကနေပြီးတော့အလင်းကိုသွား ားတဲ့ပုဂ္ဂိုလ်တဲ့ဒီလိုပုဂ္ဂိုလ်တွေလည်းမရှိဘူးလားသူတော်ကောင်းကြီးဘုရားယန္တာဟုတ်လားအရိယာသူတော်စင်တွေအလင်းကနေပြောသွားကြတာအလင်းကိုသွားကြတာနာတချို့မြတ်မီးတချို့မြို့သားတွေဒီပုဂ္ဂိုလ်ရဲ့ဘဝကိုတိုးတက်ဆင်ခြင်ကြည့်လိုက်လို့ရှိရင်အမျိုးစစ်စစ်ဒုံတွေယုံစင်ကြမှာချင်းအလုံးပြည့်စုံပြီနေလင်းပြီးတော့နေကျန်တာအဲ့ဒီလိုမျိုးစစ်တဲ့ဂုဏ်ရှင်ယုံစင်ဇမ္မာရှင်လေးနဲ့ပြည့်စုံပြီးနေတဲ့အမျိုးသမီးမျိုးသားကဒီပြည့်စုံမှုတွေကိုအချိန်ခံကြောင်းပြုပြီးတော့ဒါနကုသိုလ်တွေပြုတယ်၊သီလစောင့်တည်မှုတွေပြုတယ်၊သမထတရားတွေပွားများအထုပ်မှုလုပ်တယ်၊ဝိပဿနာတရားတွေရှင်းများပွားများကျူတာအထုပ်မှုလုပ်တယ်၊တရားတွေနာတယ်၊ဝိယသကုသိုလ်တွေပြုတယ်ဟောကောင်းတဲ့သုစရိုက်တရားတွေကြီးတယ်ပဲပြည့်လို့အဲ့ဒီကောင်းတဲ့သုစရိုက်တရားတွေဟာအနည်းရောရောက်ကြောင်းတရားတွေပဲအဲ့ဒီလိုပြုလုပ်ပြီးအဲ့ဒီကုသိုလ်တရားတွေနဲ့နေအဲ့ဒီကုသိုလ်တရားတွေနဲ့သိတော့ထိုကုသိုလ်တရားတွေကနေပြီးတော့လူပြေပို့လိုက်တယ်၊နတ်ပြေပို့လိုက်တယ်၊မြမပြေပို့လိုက်တယ်၊နိဗ္ဗာန်ပို့လိုက်တယ်။နေရတယ်ရောက်သွားတယ်။ဒါပဲနေပြေသွားတာလို့နေကနေအနည်းပါသွားဒါကိုလိုက်သွားမယ်အလင်းသာသာအလင်းရွာသာသာသူလည်းတယောက်ပဲအလင်းသာလာအလင်းရွာသာသာသူလည်းတယောက်ပဲအလင်းသာလာသာသူလည်းတယောက်ပဲ
သာ
သူ
လည်းတယောက်ပဲသာသူလည်းတယောက်ပဲ
ပုဂ္ဂိုလ်ဘယ်နှမျိုးရပြီ
၄
မျိုး၄မျိုးရပြီတဲ့မှတ်မိရဲ့လ
ား
နံပါတ်၁ကလင်္ကာလေးရပါတယ
်
နံပါတ်၂ကသုံးကအ
မေနာသေ
နံပါတ်၄ကအဲ့ဒါလေးကိုနံပါတ်၁ကသာပြီးနံပါတ်၄အထိ၃ခေါက်လောက်ဆိုကြအောင်
Yeah.
ိတာမိဆိုလို့ရှိရင်ကိုယ်ဘဝကိုယ်ခန္ဓာကိုယ်ကိုသုံးသပ်ပြီးသိခြင်းကြည့်ဒီလေးမျိုးသောပုဂ္ဂိုလ်တွေထဲမှာငါဘယ်လိုပုဂ္ဂိုလ်လဲဟုတ်လားဒီသုံးသပ်သိခြင်းပြီးတော့ကိုယ်ဘဝကိုအတ္တတိနဲ့ချိန်ချင်းစောင့်ရှောက်ပြီးအရေးကြီးတာကအလင်းရွာတဲ့သွားကြောင်းဖြစ်တဲ့အလုပ်တွေကိုလုပ်ပြီးနေရသွားဖို့ရောက်ဖို့အရေးမကြီးဘူးလားအရေးကြီးဒီဘဝမှာလင်းလာမောင်းတာကအတ္တရာသူပြင်လို့ရတာရှိတယ်လို့မရတာမရှိဘူးလားဟေးဒါကြောင့်ဒီဘဝလင်းလာမောင်းတာအပါဒအတ္တရာဒိဖေထဓမ္မဘဝအမောင်ရွာတဲ့မရောက်ပဲအလင်းရွာတဲ့ရောက်ဖို့ပြူတာလို့လိုတယ်နော်ဒါကြောင့်ကိုယ့်ရဲ့ခြေလမ်းကလေးတွေကိုအမြဲတမ်းပြုပြင်ပေးပါကိုယ့်ရဲ့ခြေလမ်းကလေးတွေကနှမ်းတိုင်းနှမ်းတိုင်းအလင်းရွာစီကိုနှမ်းပြီးအောင်ရည်ကြည့်ခဲ့အကဲရညာတတိလက်လက်ပြီးအမောင်ပဲနှမ်းပြီးတောင်းမှအတိတတိထားပြီးအလင်းရွာဘက်ကိုနှမ်းပြီးအောင်ကြိုးစားရမယ်ဟုတ်တယ်မလားအလင်းရွာတဲ့သွားတဲ့လမ်းကြောင်းဘက်ကိုရှောင်းမှသာလျင်ဒီလိုရောက်မှာအလင်းရွာတဲ့ရောက်မှာအမောင်သွားတဲ့လမ်းကြောင်းဘက်ကိုခြေဦးတက်ပြီးအမောင်လမ်းကြောင်းကိုရှောက်ပြီးဆိုရင်တော့ဘယ်လိုရောက်မှာလို့အမောင်ကိုရောက်မှာသိကြတယ်။ဒါကြောင့်ယနေ့ယောဂီတို့ဒါနကုသိုလ်တွေပြုကြတယ်၊သီလထောက်တည်ခြင်းသုံးကြတယ်၊တရားဘာဝနာလို့အားထုတ်ကြတယ်၊ဝေယောဇကုသိုလ်ပြုကြတယ်၊တရားနာပြီးနေကြတယ်၊ကုသိုလ်ကောင်းမှုတွေပြုပြီးနေကြတယ်ဆိုတာတို့များရဲ့ခြေလမ်းဘယ်ကိုနှမ်းနေတယ်လို့မေးရင်ဘယ်လိုဖြေလဲ
။
အလင်းရွာစီကိုလမ်းနေတာမဟုတ်လ
ား
အလင်းရွာစီတက်နေတော့နောက်ဆုံးပန်းတိုင်ဘယ်လိုရောက
်
အလင်းရွာရောက်ဖို့ကမသေးကြဘူးလားအဲ့ဒီအလင်းရွာကလည်းအမျိုးမျိုးရှိတယ်လေလူဘဝကလည်းအလင်းရွာပဲနတ်ဘဝကလည်းအလင်းရွာပဲမြေမာဘဝကလည်းအလင်းရွာပဲနိဗ္ဗာန်ကလည်းအလင်းပဲအဲ့တော့ဒင်းတဲ့ဒင်းနဲ့အကောင်းဆုံးအလင်းတက်ဖြစ်တဲ့နိဗ္ဗာန်ရောက်မကောင်းဘူးလားအဲ့ဒီနိဗ္ဗာန်ရောက်အောင်ကြောက်ရမှာမှန်လားဘယ်ဒီကြောက်ရမှာနိဗ္ဗာန်ဟေးနိဗ္ဗာန်ရောက်အောင်ကြောက်ရမှာမြို့လူခြေလမ်းလေးတွေနိဗ္ဗာန်ကိုဥဒေပြီးလျှောက်နိဗ္ဗာန်ဥဒေပြီးတော့လျှောက်နေလို့ရှိရင်တော့နိဗ္ဗာန်လေးရောက်တဲ့ရောက်ဖို့ရမသေးကြဘူးလားသူဝိပဿနာလုပ်လို့နေခြင်းဒီယောဂီတို့ရဲ့ခြေလမ်းဘယ်ကိုလမ်းနေနိဗ္ဗာန်လေးရောက်ပြီလမ်းနေတာမဟုတ်လားအဲ့တော့နိဗ္ဗာန်လေးရာဒီနှမ်းနေတဲ့ခြေလမ်းဆိုတော့နောက်ဆုံးခြေလမ်းဒီဘယ်လိုရောက်မသိကြဘူးလားဟေးဒါကြောင့်ကိုယ်ဘဝကိုအလင်းရောရောက်အောင်ကြိုးစားပါနော
်
ဟေးအဲဒီနေ့တော့ဒီလောက်ပဲပြီးပါပြီဟိုအလင်းရနေပြီးအမောင်ရောက်တော့မောင်ကအလင်းကနေပြီးအလင်းကိုရောက်အောင်ကြင်ကြံပေါ်များကြိုးစားအထုတဲ့ပုံစံတွေသာကပြဖို့တော့နောက်တစ်ပတ်တရားဟောမှာပဲကိုကြီးတို့ပြောတာပေါ့နော်အဲဒီနေ့တော့နိုင်တယ်သိပါအဲမနေ့ကတော့ကိုကြီးကရန်ကုန်သွားအောင်ရန်ကုန်ရေးတာမှာရန်ကုန်ကနေပြီးတော့မိသားစုတွေသင်ငယ်ချင်းတစုလာပြီးတော့အဲကိုကြီးဝိကြတရားထုတ်ကြအဲဒီလိုလည်းဘုန်းကြီးနဲ့ပဲသိတာဟုတ်ဉာဏ်နဲ့ဥစဉ်နေလည်းမသိဘူးအဲ့တော့ဘုန်းကြီးကသွားသွားပြီးသူတို့ဉာဏ်ခံပြီးဉာဏ်ခံပြီးပြီးတော့ပြန်လာမှာနောက်လို့ဆိုတော့ဒီမှာကရိတရားသင်္ကန်းရှိနေရကရိတရားသင်္ကန်းဒီနေ့ကျော်လာတော့14ရက်နေ့စတာဒီနေ့10ရက်မို့လား10ရက်နဲ့ပြန်လာ14ရက်သွား12ရက်နေ့13ရက်နေ့ဤပြန်လာကလေးရရောက်ဒီရောက်တော့ဘာလုပ်ရမှာကလေးပြန်ကြံဖွင့်အဲဖွင့်တာကကလေးနေဖွင့်တော့ဆန္ဒရနေလက်ပြင်းနေရစပြီးတော့သူတို့အဲနိုင်ဝဲတရားထိုင်နိုင်ဝဲသင်ညာဆောင်မှတ်တဏှာကြီးဗျာသာသင်ဒီလိုတော့ဟုတ်ယောဂီတွေအနာကျတော့မဖြစ်ပါဘူးနာကျင်မပြောင်းတော့မှာသူတို့ကဒီပဲမလားဟိုဓမ္မယုံပေါ်မှာပဲဓမ္မယုံအောက်တက်မှာနေဓမ္မယုံပေါ်ရမှာသူတို့အားထုတ်ကြမှာပါဒီဘက်ကတော့ယောဂီတို့ကသင်္ကန်းတရားအားထုတ်လို့ရ လာပြည့်နေ့ကနေပြီးတော့လာပြည့်ကျော်9ရက်နေ့အထိအဲဘုန်းကြီးမွေးနေရာတင်းကျော်လာပြည့်နေ့အော်တိုဘာ9ရက်နေ့မွေးတာဟုတ်အော်တိုဘာ9ရက်နေ့မွေးတော့ဒီလာပြည့်နေ့အော်တိုဘာ9ရက်နေ့ဟုတ်တယ်ဆံပွင့်ရာဤဘုန်းကြီးမွေးနေတိုင်းမွေးနေတိုင်းကလေးတရားကံလှုပ်တယ်လူကြီးတရားကံလှုပ်တယ်ညာကမှလည်းအရင်ကညာကမှလှုပ်တာကအခုပြင်းဦးတင်ပေါ်လာတော့ပြင်းဦးတင်မှလည်းသူလှုပ်တယ်ကလေးတရားတရားလို့အဲဒီလေး250လောက်တော့ဖြစ်နေတယ်သူသိရင်ရပါလို့တကယ်သွားကြတဲ့အခါကျမှထွက်ကြတဲ့အခါကျမှပြည့်ရင်တော့လည်းမသိဘူးဗောလေပြက်ကွက်ရင်တော့လည်းမသိပြက်ကွက်မှုတော့တကယ်လည်းရှိတာဗောလေငါကြက်တော့လည်းမရှိဘူးအဲဒီနေ့သင်ပေးရကလေးယောဂီ250ယောဂီလူကြီးယောဂီရတယ်ပဲကုတန်းဆိုလို့ရင်60ကျော်90လောက်ဆိုတော့ယောဂီဘယ်လောက်ဖြစ်သွားမှာလဲ300ကျော်နော်အဲ့တော့အရုံးဘယ်လိုလုပ်ကြမနေသွန်းဘယ်လိုလုပ်ကြနေသွန်းဖြောကြီးဘယ်လိုလုပ်ကြနော်ယောဂီဘုရားမပြည့်တဲ့နံပါတ်ကအသီးဝဲလို့ကြတယ်လေအသီးဝဲတက်ရောက်တဲ့အဖွဲ့ဝင်30လောက်ရှိတယ်အဲဘုန်းကြီးဒီအကျိုးကြောင့်ညီကိုပြောပြပြပြဒီသူတို့ရဲ့သားရေးဘူရေးနေရေးတန်ရေးပြင်းနဲ့ဘာသာပညာရေးပေါ့ဒါဒီလောက်အောင်လေသူပြောနံပါတ်1သာရေးအသာပြီးပုံရံတိုင်းနဲ့ဆွေးနွေးအောင်သူဘယ်လောက်တတ်မလဲဘယ်လိုလုပ်မလဲနေသွင်းဘယ်လောက်တတ်မလဲဘယ်လိုလုပ်မလဲကြော်ကြီးဘယ်လောက်တတ်မလဲဘယ်လိုလုပ်ကြမလဲတရားမှမလုပ်ကြဘူးအဲ့တော့ခါတိုင်းလုပ်နေကြတရားယောဂီတွေတို့ဟိုမန္တရံကုန်မြို့ကဒါညီချင်းမတင်တဲ့ကလေးတွေတို့အဲ့ဒီလိုနှုံးနဲ့တွေ့လိုက်တော့အာယုံကတသိန်းခွဲ့နှစ်သိန်းလောက်ကြနေသွန်းကနှစ်သိန်းခွဲ့သုံးသိန်းလောက်ကြဖြိုရ5000 6000လောက်ကြအဲ့ဒီနေ့တာအာယုံဆိုနေသွန်းညနေဖြိုရဆိုတော့5သိန်း6သိန်း6သိန်းလောက်ပါကြအဲ့တော့ဘယ်သူတို့လှုပ်တော့မှာမလှုပ်ဘူးကံမလွတ်လို့ရင်လည်းဘုရားတောင်းယူရမှာပေါ့ဆိုပြီးဘုရားပထမဆုံးနေ့ဘုရားတောင်းယူလိုက်အဲ့လိုဘုရားတောင်းယူမှဘုเจ้าမရတယ်တပည့်တော်လည်းဘယ်နေပါဗျာဘုเจ้าတကရတယ်ဘယ်နေပါတပည့်တော်ပါဗျာနဲ့အဲ့ဒီမှာထွက်လာအဲ့ဒါနဲ့ပြည့်သွားပြီးတဲ့အခါကျတော့ငါမင်းကျတော့ရတယ်ငါလည်းတနေ့ယူမယ်ကွာအဲ့ဒါနဲ့ဘုရားအကြံလူတွေတော့ပြောလို့မပြတော့ဘုန်းကြီးယူလာတဲ့ရက်ပေးလိုက်ဘုန်းကြီးကတ်တော့နမတိတ်ကံနေပြီးတော့ဒီလိုဖြစ်သွားကရိုင်းနေတယ်ဒီလိုပဲအဲဘုန်းကြီးမွေးနေ့လောက်ကြရတာလူချင်းမပေါ်ဘူးဆိုရင်ဘုန်းကြီးနွားကမနဲ့လို့ဖို့ဒီလိုရည်ရွယ်ပြီးလုပ်တာပါဒီနေ့မှဘုန်းကြီးလူရတယ်လူရှိပြီကြားလားအဲ့တော့ခိုင်းသုံးလူရတော့လည်းပဲကလေးတွေကိုဆုချတဲ့လူဒါနလုပ်မယ်အဲအဲ့ဒါကလေးတွေကိုဆုချနေကရမှာတော့အဲသူတို့အကြောင်းဘုဇုံလေးတွေလို့အကြောင်းတုံးပစ္စည်းလေးတွေလို့ဒါမျိုးတွေပေါ့လေအဲဒီနေ့လဲခုမှစဉ်းစားအောင်မပါလေလောက်အောင်လေဒီကတော့သူပေးတဲ့ဆုတော့ဟိုတော့ခင်မရတဲ့ကအပွင့်ဒီကလုသွားတယ်နော်မိုက်တော့ခင်မေသူသမီးမောင်ရေရုံးနဲ့မှာရောက်နေတယ်ဗလာသောဒီပေါ်ပြင်ဟုတ်လားအဲသူတို့ဗလာသောနဲ့ပေါ်ပြင်သူကစူချတော့အချမ်းပြည်တိတွေဘုရားစူချအောင်ပါပါဗါလေးခုနကျောင်းသူကျောင်းကိုဘုသူလေးတွေလို့ကျောင်းသူလွယ်လေးတွေလို့ပါတော့ညာတော့ဘောသူတို့ဟိုတကယ်တော့ဝင်မဲ့ပစ္စည်းလေးတွေစူချဖို့တော့မှန်တာတော့အဲ့ဒါလည်း၄သိန်း၅သိန်းလောက်တော့ကုန်လာပဲ၄သိန်း၅သိန်းလောက်ကုန်အဲ့ဒါဒီဆောင်ရွက်ဖို့ဆိုပြီးတော့ဇလင်းနေတော့ဘုန်းကြီး ပြန်လာရမှာ၄ရက်နေပြန်လာပြီးသံဃာဒါလည်းပြော၄ရက်၂ရက်တဲ့ယောဂီတရားဟောမဟောနိုင်မလားမသိဘူးသူတို့ဟောမှာဒီကလေးဟောရတာလူကြီးဟောရတာလည်းပင်မနေတယ်သူတို့တရားဟောနေပြီမဟုတ်လားရံဖြစ်ဖြစ်ဖြစ်နေတာအဲ့တော့သူတို့ဟောတာဘူးပင်မနေတရားဟောရတဲ့ကြောင့်သူတို့ရံခွဲဖြစ်ရတာတဲ့ကြောင့်သူတို့ရတော့ပင်မနေသူတို့ဆော့ကျင်လဲဆိုတော့ဒီကျိုးလဲငိုက်တယ်ငါဒီကျိုးလဲဒုလုံးလဲအေးချေးအေးနေတာအဲ့တော့ကလေးဆိုတာတရားဟောပြီးနောက်ကလေးပဲကြည်ကြတဲ့ခိုးကြီးတွေဥစဉ်နေထားတာနာမရအေးတန်နေနေတော့ယောဂီတရားလဲဟောနိုင်အောင်တော့ကြိုးစားရမှာပေါ့နော်မဟောနိုင်တော့လည်းပဲတရားမစင့်နိုင်တော့လည်းပဲယောဂီတွေကိုတရားကိုကြိုးစားကြပွားများအထုတ်ကြနော်တရားအထုတ်တယ်ဆိုတာကဓမ္မစရာတယ်လို့ပဲဗျာတဏီခยีတော်ရတယ်လို့ပဲသူများခยีထွက်သွားတာကိုထိုင်ကြည့်နေလို့ကိုလူရခยีမရောက်ပြီဘူးကိုယ်သွားမှပါပြစ်တာကိုရောက်မှဓမ္မစတဲ့တို့တူပေါ့သူများစတာထိုင်ပြီးနေနေမော့နေဝန်တာကြည်နူးနေလို့ကိုပဲဝါတော့မှာမဟုတ်ဘူးဘာပါမလားကိုကိုယ်တိုင်ပါပြစ်မှာသာမဝါတာတရားနဲ့ထို့တူပဲနော်တရားထို့တူပဲဒီပြင်ဒါနကုသိုလ်သီလကုသိုလ်ဓမ္မနာဘာဝနာကုသိုလ်အမှန်သူတို့ဟောတာကိုယ်ကြည်ညိုတယ်သဘောကြတယ်နှစ်သက်တယ်ဆိုရင်နည်းနည်းကုသိုလ်တော့ရသေးတယ်ကြားလားအဲ့ဒီဝိပဿနာအတိဆိုတဲ့အတိကတော့သူများလူရတနာဒီလောက်ဆောက်တည်တာကြည်ဝန်တာနေုံနဲ့ဒီရုပ်တည်တဲ့အတိဒီနံတည်တဲ့အတိဒီရုပ်နံမျိုးဖြစ်မှုပြမှုတည်တဲ့အတိမျိုးကရမလာဘူးသူများအထုတ်တာကြည်ဝန်တာကြည်နူးသဘောကြထောက်ပံ့ကူညီနေုံနဲ့လေဒီဝိပဿနာအတိကကုသဏံဖြစ်လာတာမဟုတ်ဘူးကိုယ်ကိုယ်တိုင်အာထုမှကြင်ကြံပွားများမှဒီယုတ်ဒီနံသဘောသိတယ်ဒီယုတ်နံတွေဖြစ်မှုပြမှုကိုသိတယ်ယုတ်နံချုပ်ငြိမ်းတဲ့နိဗ္ဗာန်ကိုမြင်နိုင်တာနော်အလွန်တစ္ဆာရှိတဲ့ဝိပဿနာတရားကိုတကယ်လို့မှတကယ်ရတာကိုလို့မှကိုရတာမှန်တယ်နော်ဒါကြောင့်ဘုရားတို့ကလုတ်တက်အောင်ကြင်နံကြံတယ်အာထုတက်အောင်လို့ပြီးတော့ဟောပြပြောပြရတာဟုတ်ဘုရားတို့ပြောပြဘုရားတို့ကျင့်နေလို့ယောဂီတို့ရတော့တာမဟုတ်ပဲနော်ဒီလိုသဘောပေါက်ပြီးကိုကျင့်မှကိုရမှကိုအားထုတ်မှကိုသိမယ်လို့ဒီလိုနားတဲ့သဘောပေါက်ပြီးတော့အဲအဒီကလေးတရားသင်္ကန်းတည်းမှာတရားဟောမှုတရားသိမှုမလုံနိုင်တော့လည်းပဲကိုတရားကိုကြိုးကြိုးသားသားပွားများအားထုတ်ကြအဲဒီလိုကြိုးကြိုးသားသားပွားများအားထုတ်ကြခြင်းအပြင်နိဗ္ဗာန်လေးရွာတဲ့ကိုရောက်နိုင်ကြတဲ့သူတော်စင်များကိုသိကိုငှဖြစ်နိုင်ကြပါစေ